တရုတ်နိုင်ငံဝန်ကမြို့ကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အစီအစဉ်တွေကိုမနေ့ကနေ့လည်းပိုင်းနောက်ဆုံးထားပြီးတင်ပြဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့အစိုးရညွှန်ကြားလာ notice တစ်ခုကိုကိုကာပြီးနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းကခရိုင်တစ်ခုချင်းစီအနေနဲ့ခုနှစ်ပြည့်အတွင်းမှာဆေးရတော်တွင်လူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မယ့်အစီအစဉ်တွေရေးဆွဲထားရမယ်လို့အဲ့ဒီအစိုးရညွှန်ကြားလွှာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ခဲ့တဲ့လူဦးရေ၁၇တန်းရှိတဲ့ဝူဟန်မြို့မှာအတော့ငါပိတ်ပင်ကန့်သတ်ထားတာတွေကိုအေဘီလာရှီယန်နေကဖွင့်ပေးခဲ့ပြီးတဲ့နောက်ကိုဗစ် -19 ကူးစက်မှုအသစ်တွေထပ်ပြီးတွေ့ရတဲ့အတွက်အခုလိုအစိုးရညွှန်ကြားလွှာထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရက်အတွင်းဝူဟန်မြို့ဒုံးရွှေအရတီးတဲ့အရာဝန်တစ်ခုကနေယောဂကူးစက်သူလူနာ6ဦးထိတွေ့ရှိခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားလွှာ notice နဲ့ပတ်သက်လို့တစုံတရာမသိရှိရကြောင်းဒုံးရွှေကယောဂကာကွယ်ထိန်းချုပ်ရေးဌာနတာဝန်ရှိသူကAFP သတင်းဌာနကိုပြောပါတယ်။ကူးစက်ယောဂပြောင်းပွားမှုကာကွယ်ဌာနအကြီးအကဲဝိုးဆောင်ယူကတော့ဝူဟန်မြို့မှာနေထိုင်သူတိုင်းကိုစစ်သက်စစ်ဆေးစီရမလို့ကြောင်းနဲ့ကိုနေထိုင်ရာရပ်ကွက်အတွင်းကူးစက်မှုမရှိရင်စစ်စီရမလို့ဘူးလို့လည်းနိုင်ငံပိုင်သတင်းဌာန CCTV ကိုပြောပါရတယ်။တရုတ်နိုင်ငံကကိုဗစ် -19 ယောဂကိုထိန်းချုပ်နိုင်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပြုခဲ့ပြီးအခုတခါကူးစက်မှုဒုတိယလိုင်းနဲ့ကြုံတွေ့ရတာပါ။ဒီဇင်ဘာလကစပြီး virus ပိုးကူးစက်ခဲ့တဲ့ဝူဟန်မြို့မှာကိုဗစ် -19 ယောဂကြောင့်သေဆုံးသူ3869ယောက်ရှိခဲ့ပြီးနိုင်ငံအတွင်းလူအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်ခင်ဗျ။